ဟုတ်ကဲ့ဒီလိုပါဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနိုင်ငံရေးပါတီဖြစ်မှတ်ပုံတင်ပြီးလာမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မှာဖြစ်တဲ့ကြောင်းနိုဝင်ဘာ18ရက်နေ့ကဆုံးဖြတ်ချက်ကိုဒီနိုင်ငံရေးပါတီ10ခုနဲ့ဖွဲ့စည်းထားတဲ့ဒီမိုကရေစီမိတ်ဆွေပါတီများကြိုဆိုလိုက်ပါတယ်ဒီမိုကရက်တစ်ပါတီမြန်မာပြည်ရဲ့အတွင်းမှုဒေါ်ချိုချိုကျော်ငင်းက
သူကရွေးကောက်ပွဲဝင်ပြီးမှဟိုစွတ်တော်ရဝင်နိုင်မှာပေါ့အဲ့တော့ပို့ပြီးတော့လုံဆောင်နိုင်မလားလို့ထင်လို့ပါဟိုကောင်းတော့ပေါ့နော်ဒီမိုကရက်တစ်အင်အားစုများတကောတိုင်းပြည်နယ်လူမျိုးအကြီးကပါအားလုံးတက်ကောင်းမှုတက်သူလုံးနိုင်မယ်လို့အဲဒီတော့ယုံကြည်လို့မဆုရဲ့အရေးအချင်းနဲ့သူ့အားလုံးဟာထောက်ခံနေတဲ့အများရဲ့ပံ့ပိုးမှုနဲ့သူဒီတဲ့ဟိုလုံးနိုင်မယ့်နေရာကိုတွားလိုက်မယ်လို့အဲဒီတော့ယူဆပါတယ်ဟိုမဆုကအရေးချင်းအပြည့်ရှိတယ်နောက်ပြီးတော့လုံးတက်ကင်ရက်တယ်အုံနောက်လည်းရှိတယ်။အဒီကအခုအလုံးလုံးလာကြတယ်။အနည်း20ကျော်သွားပြီလေ။အဲ့ခါကျသူ့ရောပုံမလင်းလင်းပြောရင်သူကတော်တော်ဆုံးဆောင်နိုင်တဲ့အမျိုးသမီးတစ်ယောက်ဖြစ်တယ်။အားကြောင့်သူ့သူ့ရဲ့ဟိုဟာပေါ့နော်။သူ့ခါသူဝင်ပြီးမှပဲလမ်းကိုထင်သွားမှတူတူတင်းတင်းတော့ဘယ်တိကျကြပြောလို့ရမလဲနော်။
ဒီမိုကရေစီနဲ့ငြိမ်းချမ်းရေးပါတီအားလည်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ကနိုင်ငံရေးပါတီဖြစ်မှတ်ပုံတင်ပြီးလာမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့သဘောထားထုတ်ပြန်ချက်ပေါ်ကြိုဆိုကြောင်းပါတီရဲ့ဥက္ကဋ္ဌဦးအောင်တန်းကပြောပါတယ်
။ဒါကတော့ကျွန်တော်တို့ဒီမိုကရေစီနိလန့်အရာရွေးကောက်ပွဲဝင်ပြီးတော့တာလင်ရှင်ပြိုင်မှလူရင်းနဲ့အနေထားကိုရမယ်လို့ကျွန်တော်တို့ကယုံကြည်တယ်လေ။ယုံကြည်လို့လည်းကျွန်တော်တို့ကနေပြီးတော့ပါတီကိုမှတ်ပုံတင်တယ်ရွေးကောက်ပွဲဝင်တယ်ပေါ့အခုအဲ့ဒါလိုပဲ NLD ကနေပြီးတော့ရွေးကောက်ပွဲဝင်မယ်ပါတီမှတ်ပုံတင်မယ်ဆိုတာကိုအားဆိုလို့ရှိရင်ကျွန်တော်တို့ဥပဒေရဲ့အဝင်အဝိုင်းထဲမှာကျွန်တော်တို့ဝင်လာပြီလို့အဲ့လိုပဲကျွန်တော်တို့သဘောရတဲ့အတွက်ကျွန်တော်တို့ကဒီကိစ္စရဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီမိုကရေစီနဲ့ရင်းနှီးပါတီတွေမကပါဘူးဆယ်ပါတီကျွန်တော်တို့ပါတီမိတ်ဆွေစည်းဝေးဆိုင်ပြီးတော့မှကျွန်တော်တို့ဆုံးဖြတ်ပြီးတော့ကျွန်တော်ကျူးဆိုတယ်ဒါပထမမိမိအဆင့်ပေါ့လေမိမိအဆင့်ဆိုတာတော့မိမိပါတီရဲ့အဆင့်ပေါ့ဗျာပထမဒါမိမိအဆင့်ကနေပြီးတော့သူကနေပြီးတော့အဲ့အဆင့်တက်ပြီးတော့အမျိုးသားရေးအဆင့်ကိုတက်ပြီးတော့သူကသမရဦးသိန်းစိန်တို့ဦးအောင်ကြည်တို့နဲ့ဆွေးနွေးပြီးတော့အားလုံးမိသူလူထုကိုစားဆိုပြီးတော့ကျွန်တော်တို့ဆွေးနွေးတယ်ပြောတယ်ဆိုတယ်ဆိုတဲ့အဆင့်ရောက်ပြီးလို့ကျွန်တော်တို့ကမြင်တယ်လေအဲ့ဒီကနေမှတဆင့်တစ်ခါပြန်ပြီးတော့တက်ရမှာကကဘာအစ်တေုံဝင်ရှိတာဦးအစင်ကအဲ့လိုတုံးစင်သွားမှာဒါပေမဲ့အခုတော့ तू ကအမျိုးသားကြီးအစင်ဆောင်ရွက်နေတဲ့အပိုင်းကနေပြီးတော့အခု तू ကပါတီကိုပြန်ပြီးတော့ကင်တွယ်ပြီးတော့ပါတီအစင်ကိုပြန်သွားတယ်ဆိုတဲ့သဘောလို့ကျွန်တော်တို့မြင်ပါတယ
်ပြည်ထောင်စုဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဦးသိန်းတင်အောင်ကလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဒီဆုံးဖြတ်ချက်ကိုကြိုဆိုလိုက်ပြီးဒေါအောင်ဆန်းစုကြည်အနေနဲ့လွှတ်တော်ရင်းမှာမြမနိုင်ငံရေးကိုဆောင်ရွက်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းပြောဆိုပါတယ
် NLD ပါတီအနေနဲ့ပေါ့ဗျာ2010တုန်းကတော့သူတို့ရွေးကောက်ပွဲကိုသဘိမောက်ခဲ့တယ်ဗျာเนาะမှတ်ပုံမတင်ခဲ့ဘူးအခု2017မှာဟာလာနိုင်ငံတော်သမရလည်းလည်းဒေါ်စုနဲ့တွေ့တယ်အဲဒီဘက်ကလည်းအစိုးရကလည်းပါတီမှတ်ပုံတင်တဲ့ဥပဒေပါပြီးပြင်လိုက်တဲ့ခါကျတော့သူတို့ရွေးကောက်ပွဲဝင်မယ်ဆိုတော့ဆုံးဖြတ်ချက်ချတာကိုကျွန်တော်တို့ကဒါကြိုးဆိုရဲပေါ့ဗျာဘာလို့လဲဆိုတော့ NLD အနေနဲ့တရားဝင်မှတ်ပုံတင်ပြီးတော့ပါတီနိုင်ငံရေးကိုလုပ်မယ်ဆိုရင်ဒါဒီလူတို့ကလည်းမျောလင့်နေကြတယ်လေလွတ်တော်လေးရောက်သွားရင်တော့လေဒါလွတ်တော်အမှတ်တရားဆောင်ရရမယ့်ကိစ္စတွေဆောင်ရမှာပေါ့ဗျာ။နော်ဥပဒေပြည်ကိစ္စတွေအစိုးရနဲ့ပတ်သက်တဲ့ကိစ္စတွေကို check and balance လုပ်တဲ့ကိစ္စတွေမှာသူဥဆောင်ပြီးတော့ဆောင်ရမှာပေါ့ဗျာ။ချက်ချင်းကြီးရောသူပါတီအနေနဲ့ကတော့အင်အားကတော့လွတ်တော်ထဲမှာဒါ majority တော့ဖြစ်မှာမဟုတ်ဘူးပေါ့ဗျာ။ဒါမှမဲ့လေဒီပြောနိုင်ဆိုနိုင်မယ် Democratic အင်အားစုဒီဖက်အချင်းပို့ပြီးတော့အင်အားတောင်းတတင်းနဲ့ပြောနိုင်ဆိုနိုင်မယ်သူအတန်ဆိုရင်တော့ပို့ထွက်မှာပေါ့ဗျာ။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနိုင်ငံရေးပါတီဖြစ်မှတ်ပုံတင်ပြီးလာမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့ဆုံးဖြတ်ချက်ပေါ်နိုင်ငံရေးပါတီတွေကကြိုဆိုကြတဲ့အကြောင်းစုစည်းတင်ပြခဲ့တာပါရှင်။